ရခိုင်ပြည်အခြေစိုက်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့စစ်တွေ့အခြေစိုက်လူသားရန်ဝါဖက်ဒရေးရှင်းမြန်မာ LWF မြန်မာယုံကဝန်ထမ်း80ကိုဒီလအစောပိုင်းကအလုတ်ထုတ်လိုက်တာပါအလုတ်ထုတ်ခံရတဲ့ဝန်ထမ်းတွေဟာသူတို့ရရှိတဲ့ယူရိုငွေလဲနှုန်းကိုပြင်ပဈေးကွက်ပေါက်ဈေးအတိုင်းတွက်ချက်ပေးဖို့နှစ်နှစ်ကျော်ကြာတောင်းဆိုခဲ့ပေမယ့်မလိုက်ရောခဲ့တာကြောင့်ယုံတွင်အတန်တိတ်ဆန္ဒပြတောင်းဆိုခဲ့တာကြောင့်အလုတ်ထုတ်ခံလိုက်ရတာဖြစ်တယ်လို့အလုတ်ထုတ်ခံရတဲ့ဝန်ထမ်းတူဖြစ်တဲ့မာရုစ်ကပြောပါတယ
်အလုံးမလုံးပဲနဲ့အတန်တိတ်ဆန္ဒပြစမယ်ဆိုပြီးတော့မှအမတို့ကနောက်ဆုံးပေါ့နော် PR ပြဖို့ဆိုဒီလမ်းကိုအမတို့ကရွေးချယ်ခဲ့ကြပါလေရွေးချယ်ခဲ့တဲ့အတွက်ကြောင့်မို့လို့သူတို့ဖက်ကနေပြီးတော့မှ no further discussion ပေါ့နော်ဒီဆောင်ရဲ့ပတ်သက်ပြီးမှတို့ဖက်ပြီးတော့မှဆွေးနွေးဖို့ရမရှိဘူးဆိုရဲအာရပဇန်တစ်ခုခင်းနဲ့အမတို့တွေအကုန်လုံးကိုဒီအဝင်ချမ်းပေါင်း80ကိုသူတို့တွေကစခါရင်းနဲ့စက်ပြမာလာ၄ရက်နေ့အလုပ်ထုတ်ပေးလိုက်ရခြင်းဖြစ်ပါတယ်ရှင်
စစ်တွေအခြေစိုက် LWF မြန်မာအဖွဲ့အစည်းရင်ရခိုင်မြောက်ပိုင်းကရိုဟင်ဂျာစခန်း၈ခုနဲ့ကျေးရွာတချို့မှာပညာရေးတွေအတက်မွေးဝမ်းကြောင်းလုပ်ငန်းစဉ်တွေကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေနဲ့တဘောဝဘေးအန္တရာယ်ဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေတဲ့အဖွဲ့တစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အခုအလုတ်ထုတ်ခံလာရတဲ့ဝန်ထမ်းတွေထဲမှာနှစ်ပေါင်းများစွာကြာတာဝန်ထမ်းဆောင်လာသူတွေပါဝင်တယ်လို့လည်းအလုတ်ထုတ်ခံရသူတွေကပြောပါတယ်။ရခိုင်ပြည်နယ်မှာဆိုရင်လည်းလက်ရှိအချိန်ကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့အချိန်ဖြစ်တာကြောင့်အခုလိုလူသားချင်းစာနာမှုကူညီနေတဲ့ဝန်ထမ်း80လောက်ကိုအလုတ်ထုတ်လိုက်တာဟာဒုက္ခသည်တွေအတွက်ထိခိုက်နှိမ့်နာမှုတွေရှိနိုင်တယ်လို့လည်းအလုတ်ထုတ်ခံရတဲ့မာရိုစ်ကဆက်ပြောပါတယ်။
အခုလိုမျိုးအသင်းကဒီနေ့မျိုးအချိန်မျိုးကိုကောင်းမွန်စွာနားလေတက်ရှိပြီးတော့မှကျမတို့အခုကြီးရွာကြီးဒုက္ခတွေရှိတဲ့ဒုက္ခတွေစခန်းကြီးပြီးလို့ရှင်ကျမတို့အခုရခိုင်စိုက်ပွဲရှောင်းအာကြီးပေါ့နော်ဖုန်းကြီးတောင်းနေမှာအလုပ်လုပ်နေတဲ့လူတွေကိုပေါ့နော်အခုလိုမျိုးအာထုတ်ပေးလိုက်ရတာဆိုလို့ရှိရင်အာဒီစီမံကိန်းကိုအများကြီးတက်ရောက်မှုရှိပါလေဆိုတော့ဒီကျမတို့စီစားထားတယ်ပေါ့နော်ယုံကြည်မှုတွေအာကျမတို့ကိုခီခိုနေရတဲ့အာကအစီဒုက္ခတွေလေပြီးတော့မှကျမတို့နဲ့အတူတူလုပ်နေတဲ့မိခွန်အဖွဲ့အစည်းတွေအာပြီးတော့ကျမတို့ရဲ့ဒီလာစင်လာတိုင်းပေါ့နော်ကျမတို့ရဲ့ဒီအာ service ကိုခီခိုနေရတဲ့ပေါ့နော်ဒီဒုက္ခတွေအတွက်ဆိုလို့ရှိရင်စုံရင်ကြောင်းကြမှုတွေအာသူတို့ရဲ့အများကြီးခင်ပါနေပြီးတော့ကျမတို့ရဲ့စီမံကိန်းရဲ့အရေးပြည့်ရို့လည်းအာထိခိုက်မှုတွေအများကြီးရှိပါတယ်အခုတည်းကတော့ပထမဆုံးစစ်ထောက်ခံစားရတာကတော့တို့ထုတ်ပေးလိုက်တဲ့ဝန်ထမ်းအယောက်80ပေါ့နော်အဲအနည်းအတူဒီစီမံကိန်းကြီးကိုလည်းအများကြီးထိခိုက်နိုင်တယ်လို့အမမြင်ပါတယ်
မြေပြင်မှာဒုက္ခသည်တွေနဲ့ထိတွေ့ဆက်ဆံနေတဲ့ဝန်ထမ်းတွေကိုအခုလိုအစုလိုက်ပြုံလိုက်အလုပ်ထုတ်လိုက်တာဟာလူသားချင်းစာနာထောက်ထားတဲ့အဖွဲ့တစ်ခုအနေနဲ့မလုပ်တင်ကြောင်းလဲဝေဖန်မှုတွေရှိနေတာပါအခုလိုဝန်ထမ်းအများပြားကိုအလုပ်ထုတ်လိုက်တာနဲ့ပတ်သက်ပြီး LWF မြန်မာအဖွဲ့ရဲ့တာဝန်ရှိသူတူဖြစ်တဲ့ Mr. David Mula ကိုဆက်သွယ်ခဲ့ပေမဲ့လဲတုံ့ပြန်မှုတော့မရှိခဲ့ပါဘူးခင်ဗျာ